ရှင်တို့နာယီဝန်လောက်မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနာယူခြင်းယူကြရအောင်နော်တရားနာယူကြရခြင်းရဲ့အကြောင်းကဒီကနေ့သာသနာတော်နှစ်2558ခုနှစ်ကိုဇာတက1385ခုနှစ်ပြာဒုလာသန်၄ရက်2014ခုဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့နော်မိဟောင်းဖောင်းအောင်ကျေးဇူးရှင်များအားရည်စူး၍ဒကာကြီးဦးသိန်းအောင်ဒကာကြီးဒေါ်စန္ဒဝင်းအောင်တမီးဝိုင်းဝိုင်းကြီးတာမောင်ထိန်လင်းနဲ့ရွှေမျိုးတစုမှသာသနာတော်တည်တံ့ပြန့်ပွားစေရန်အတွဲတဲ့ဦးဇင်တော်သစ္စာရွှေစီအကြောင်းတိုင်းမှဆုံးလို့ကြမယ်ကျောင်းဆောင်အတွက်သာသမိကအစာအုပ်အတွက်ရည်ရွယ်ပြီးတော့အလွန်ဝင်များလူတန်းကြခြင်းကိုအကြောင်းပြုပြီးတော့အနုမောဒနာတရားပေါ့အလုံးဆွေမျိုးများဓမ္မမိတ်ဆွေများဝမ်းဝမ်းပြီးတော့လူတန်းထားကြတဲ့အလှူရှင်များအများကြီးပေါ်လို့အကုန်လုံးတော့ဖတ်မပြတော့ဘူးနော်အဲ့တော့ဦးရှင်တို့ဒီတဏ္ဍာကောင်းဖို့ကိုအကြောင်းပြုပြီးတော့ရသောဘုရားဟုတ်ကလေးတရားတည်နာတော်များနဲ့အညီကုသိုလ်ကောင်းမှုရဲ့ဆွမ်းအားတတ္တိဟာအလွန်အံ့ဩဖွယ်ရာကောင်းအောင်ကြီးမားတယ်ဆိုတာကိုပေတပေါင်းတို့ဘာလို့လဲပဲမိမိတို့ဉာဏ်သွမ်းရှိသလောက်နားလည်ကြပြီးသားမှာယုံကြည်ကြပြီးသားမှာနားလည်ထားလို့လည်းပဲယုံကြည်ထားကြလို့လည်းပဲကုသိုလ်ကောင်းမှုကိုပြုလုပ်ကြတာပေါ့နော်အဲ့တော့ဒီအကြောင်းအလူဆိုတာလေးကတော့နေနေပို့ပြီးတော့အလှူတွေထဲမှာထူးခဲတဲ့သဘောတော်ရှိတယ်။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားလက်ထက်ကနတ်သားတစ်ပါးကမြတ်စွာဘုရားကိုအလှူဒဏ်နဲ့ပတ်သက်ပြီးတော့မေးဘူးတာတစ်ခုရှိတယ်။ဘာကိုလှူလို့ရှိရင်ခွန်အားကိုလှူရရောက်ပါတလေတဲ့။အဲဒီတော့မြတ်စွာဘုရားကစွမ်းအာဟာရကိုလှူရင်တော့ခွန်အားကိုလှူတတ်ရရောက်တယ်တဲ့။ဘာကိုလှူရင်တော့မျက်စိကိုလှူဒန်းရရောက်တယ်ဆိုတော့အလင်းရောင်ကိုလှူမယ်ဆိုရင်တော့စီမီလျှက်စင်မီစတာတွေကိုလှူမယ်ဆိုရင်တော့မျက်စိကိုလှူဒန်းရရောက်တယ်လို့ဖြေတယ်။ဘာကိုလှူရင်တော့ရုပ်ဆင်းလှပတ်တက်နေခြင်းကိုလှူဒန်းရရောက်တယ်ဆိုတော့အဝိအထေကိုလှူမယ်ဆိုရင်တော့ရုပ်ဆင်းလှပတ်တက်နေဖို့အတွက်လှူဒန်းရရောက်တယ်လို့ဖြေတယ်။ဘာကိုလှူရင်တော့ချမ်းသာကိုလှူရရောက်တယ်အဲ့တော့မေရောမြတ်စွာဘုရားကယင်ကိုလှူမယ်ဆိုရင်နော်ဘုရင်ဆိုတာဖဏကစပြီးတော့ကိုကြီးခကြီးသွားမယ်ဆိုလို့ရှင်မောတော်ကားစီတို့လေရင်စီတို့ယထာစီတို့ဒါလည်းပဲယင်လှူတဲ့ပါတယ်ပေါ့နော်ယင်ကိုလှူမယ်ဆိုလို့ရှိရင်ချက်တာဒုက္ခကိုလှူတတ်ရရောက်တယ်တဲ့ပြီးတော့ထပ်မေးထားတာကဘာကိုလှူလို့ရှိရင်တော့အလုံးစုံကိုလှူရရောက်တယ်တဲ့ဒီမေခွန်းလေးအဲ့တော့ကျွန်တော်မြတ်စွာဘုရားကကြောင်းအလှူကိုလှူမယ်ဆိုရင်တော့အလုံးစုံကိုလှူဒန်းရရောက်တယ်လို့ဖြေတယ်။နောက်သူမမီးမဲနဲ့ဖြေတာကမြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေတရားစကားတွေကိုတစဉ်ပြန်ပွားအောင်အသိဉာဏ်နဲ့တတ္တဝါတွေရရှိသိဖို့အတွက်အသိဉာဏ်အလှူလို့ဆိုရမယ်ဓမ္မဒါနအလှူကတော့နိဗ္ဗာန်ချမ်းသာကိုလှူရရောက်တယ်ဆိုပြီးတော့ဖြေထား။အဲ့ဒီတော့ဦးဇင်းတို့ကြောင်းအလှူဟာအလုံးစုံကိုလှူရရောက်တယ်တဲ့။တတဝါတွေဆိုတာအစောဝင်နေကင်းပြီးတော့နေရင်ဘယ်လိုမှမချမ်းသာနိုင်ဘူးပေါ့နော်။ဒါကြောင့်ကြောင်းအလှူနဲ့ပတ်သက်ပြီးတော့ကျေကျေဝန်းဝန်းပြောမယ်ဆိုရင်လည်းပြောစရာတွေတော့ရှိနေတာပေါ့လေ။ဒါပေမဲ့လို့ဦးဇင်းကအချင်းချုပ်ကလေးပဲပြောချင်တာနော်။အလုံးစုံကိုလှူဒန်းရရောက်တယ်ဆိုတာလေးလည်းကိုမိမိတို့ဉာဏ်ရှိသလောက်ချက်ထွက်ပြီးတော့စဉ်းစားပြီးတော့ပို့လို့ရတဲ့အလုပ်တစ်ခုရဲ့တန်ဖိုးကိုစိတ်ထဲမှာကြည်ကြည်ပြတ်ပြတ်နားလည်ပြီးတော့ဝမ်းတာတဲ့စိတ်ဝမ်းမြောက်တဲ့စိတ်ကြည်နုတဲ့စိတ်ဖြစ်စေချင်တာပါပဲ။ဘာဖြစ်လို့လဲဆိုတော့ဒါနာကောင်းဖို့ပြုတဲ့နေရာမှာဝမ်းတာဖို့ဝမ်းမြောက်ဖို့ကအလုံးမအဓိကကြရတယ်လို့ဆိုတယ်။ဝိပဿနာကုသိုလ်ကိုပြုကြတဲ့အခါမှာတော့လေးလျူရှုနိုင်တဲ့ဥပိ္ပခာတရားအလုံးမအရေးကြီးတယ်လို့ဆိုတယ်။နော်ဒါနာကောင်းဖို့ပြုတဲ့နေရာမှာတော့ဝမ်းမြောက်ခြင်းဝမ်းတာခြင်းသောမနတဖြစ်ကြတာကအလုံးအရေးကြီးတယ်လို့ဆိုတယ်။နော်ဝမ်းမြောက်ဝမ်းတာကြည်ကြည်လုံးလုံးပြုတ်ရတဲ့ဒါနာကောင်းဖို့ဟာအလွန်အားရှိတယ်ပေါ့အဲဒါလိုဒါနနဲ့ပတ်သက်ပြီးတော့ဝမ်းတာဖို့ဝမ်းမြောက်ဖို့ဆိုတာက ဒါနရဲ့အကျိုးကျေးဇူးတွေကိုသိမြင်နားလည်မှုကြီးမားခြင်းမကြီးမားခြင်းအပေါ်မှာလည်းပဲမူတည်နေမယ်လို့မဆိုနိုင်ဘူးလားဒါနရဲ့အကျိုးကျေးဇူးကြီးမားပုံကိုအများကြီးသိရင်ဒါအများကြီးဝမ်းသာမှာပေါ့ဆိုကြပါစို့မိမိတို့ကြောက်နေလေးတလုံးကိုကောက်ရတယ်ဆိုကြပါစို့နော်ကိုယ်စိတ်ထဲကထင်တာကဒါဆက်လေးကလေးတော့တတ်မှာပဲလို့ထင်ထားတယ်ဆက်ကလေးသိန်းတန်တာလောက်ပဲသိတယ်ဆိုတော့ဆက်လေးကလေးတန်လောက်ပဲဝမ်းသာမှာပေါ့တကယ်လို့နားလေတဲ့တကြွတဲ့လူကအာဒါသိန်းကိုထောင်ပေါင်းချီပြီးတော့တန်တာလို့အမှန်တိုင်းပြောလိုက်လို့အာဒါကသိန်းထောင်ပေါင်းချီပြီးတော့တန်တာတဲ့လို့အမှန်တိုင်းသိသွားပြီဆိုရင်ဆိုတော့ကဆက်လေးကလေးတန်လောက်လို့တိရလို့ဖြစ်တော့ကဝမ်းသာမှုပြောနေတော့ဘလို့မှမတူတော့ဟုတ်လားဒါကြောင့်အကျိုးကျေးဇူးတွေကိုကောင်းကောင်းသိမြင်နားလည်ဖို့လိုတယ်ပေါ့အကျိုးကျေးဇူးကိုသိမြင်တော့ဝမ်းသာမှုပိုလာတယ်ဝမ်းသာမှုပိုလာတော့အကျိုးကျေးဇူးပေးတဲ့နေရာမှာလည်းပဲစိတ်စီတဲ့ကထက်သန်သွားတဲ့အတွေ့အကြုံပူပြီးတော့အကျိုးကျေးဇူးလည်းရနိုင်တယ်ပေါ့ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောနေကြစကားလေးရှိပါလေဟောမြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူလို့ဖြစ်တဲ့ဒါနကောင်းမှုစေတနာရေတဲ့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူရလို့ဖြစ်တဲ့ဒါနကောင်းမှုစေတနာရေတကယ်လို့ရှိခဲ့တယ်ဆိုလို့ရှိရင်ဘုသူ့ရဲ့ဒါနကပို့ပြီးတော့အကျိုးကျေးဇူးကြီးမလဲဆိုပြီးတော့ဒီမေးခွန်းလေးရှိတယ်ဖြစ်ခဲ့တယ်ဆိုရင်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူရလို့မြတ်စွာဘုရားရဲ့တန်ခါမှာဖြစ်ပေါ်သွားတဲ့ဒါနစေတနာရှင်သာရိပုတ္တရာကမြတ်စွာဘုရားကိုသူရလို့ဖြစ်ပေါ်သွားတယ်ရှင်သာရိပုတ္တရာရဲ့တန်တန်မှာဖြစ်တဲ့ဖြစ်တဲ့ဒါနစေတနာဘုသူ့ရဲ့ဒါနကောင်းမှုကပို့ပြီးတော့အကျိုးကျေးဇူးကြီးမလဲဆိုတော့တမန်စဉ်းစားကြည့်ရင်တော့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူလို့ဖြစ်တဲ့ဒါနကပို့ပြီးတော့အကျိုးကြီးမယ်လို့ထင်စရာရှိတယ်ပေါ့အဲ့လိုမဟုတ်ဘူးတဲ့နော်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူလို့ဖြစ်တဲ့ဒါနစေတနာကပို့ပြီးတော့အကျိုးကျေးဇူးကြီးတယ်တဲ့ဘာဖြစ်လို့လဲဆိုတော့အကြောင်းပြချက်ကမြတ်စွာဘုရားကရှင်သာတိပုတ္တရာထက်ပိုပြီးတော့ဒါနရဲ့အကျိုးကျေးဇူးတွေကိုသိမြင်နားလည်မှုကြီးလို့ပါလေ။နော်ဒါလေးဟာစိတ်ဝင်စားတဲ့အကောင်းနဲ့နော်။ဒါကြောင့်ဒါနအကျိုးပေးကြီးဖို့ဆိုရင်ဒါနရဲ့အကျိုးကျေးဇူးတွေကိုလည်းတတ်နိုင်တဲ့မြတ်သိထားဖို့လိုတယ်ဆိုတာဒါတိထားစရာလေးပေါ့။ဒါကြောင့်ဦးဇင်းတို့ဉာဏ်မောဒနာတရားပြောတယ်ဆိုတာအဓိကကအဲ့ဒီကြီးရွယ်ချက်ပါပဲ။နော်။ဉာဏ်မောဒနာစကားဆိုတာကိုပြုတ်ထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝန္တာဘောရဝမ်းမြောက်ဘောရကုသိုလ်ရဲ့အကျိုးကျေးဇူးများကိုဓမ္မဆရာပြဟောထားတဲ့ဒေသနာတော်နဲ့အညီဒါပြောပြတာပေါ့ပြောပြလိုက်တော့နောက်ထောင်ရတဲ့ပိသကဘောငါပြုထားတဲ့ကုသိုလ်ကအဲ့လောက်တော့အကျိုးကျေးဇူးရှိတယ်ဆိုတော့စိတ်ထဲမှာဝန္တာမှုကြီးမှုပို့မသွားဘူးလားပို့သွားတယ်အဲ့ဒီတော့ကိုယ့်ရဲ့ဒါနစေတနာကလည်းပို့ပြီးတော့စွမ်းအားတတ္တိကြီးမားသွားတယ်ပေါ့နော်ဒါကြောင့်ပိသကပေါင်းသူတော်ကလည်းအနုမောဒနာတရားဆိုတာနားရတာအဲ့ဒါဦးဇင်းတို့ဒီကနေ့ဟိုဒီကမာကြီးကတရားနာဖို့အတွက်ပေးသက်တွေကိုတည်တည်ချာချာဖိတ်ထားတာဆိုတော့ဦးဇင်းကလည်းပဲနည်းနည်းလေးတည်တည်ချာချာလေးပြောဦးမယ်ပေါ့ဟုတ်လားဟောတည်တည်ချာဖိတ်မထားရင်တော့တည်တည်ချာချာမပြောဘူးတော့အဲ့လိုတော့မဟုတ်ပါဘူးနော်အဲ့ဒါဦးဇင်းကဗာပြောခြင်းလည်းဆိုတော့ဓမ္မဝရပါဠိတော်မှာဂန္ဓာလေးတစ်ခုရှိတယ်အတ္တရေတာရမတိနောတာရိစာတာရတ္တိနာတေတာရဏာရိကိစ္ဆန္တိမိစ္ဆာသင်္ကပ္ပဂောဇရာတဲ့ကန္တာလေးတစ်ပုဒ်ရှိတယ်အနှစ်သာရမရှိတာကိုအနှစ်သာရရှိတယ်လို့ထင်နေတဲ့ပုဂ္ဂိုလ်တွေအနှစ်သာရရှိတာကိုကြတော့အနှစ်သာရမရှိဘူးလို့ထင်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒါလို့အနှစ်သာရရှိခြင်းမရှိခြင်းနဲ့ပတ်သက်ပြီးတော့အယူအဆလွဲမနေကြတဲ့ပုဂ္ဂိုလ်တွေဟာမှားရတဲ့အတွေ့အကြုံတွေရှိနေတဲ့အတွက်ကြောင့်အနှစ်သာရရှိတာကိုမရနိုင်ဘူးတဲ့အယူရောရိုးရိုးလေးပဲဟုတ်လားဆိုလိုတာကဒါကတန်ဖိုးရှိတယ်ဒါကတန်ဖိုးမရှိဘူးလို့ခွဲခြားပြီးတော့မသိတဲ့လူတန်ဖိုးမရှိတာရှိဖို့တန်ဖိုးရှိတယ်လို့ထင်နေတယ်တန်ဖိုးရှိတာကိုကြတော့တန်ဖိုးမရှိဘူးလို့ထင်ပြန်တယ်အဲ့ဒါလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အယူအဆအတွေ့အကြုံမှားနေတဲ့အတွက်ကြောင့်တန်ဖိုးရှိတဲ့အရာကိုသူမရနိုင်ဘူးတဲ့ဒါရှင်းရှင်းလေးပဲဟုတ်တာပဲနော်တန်ဖိုးရှိတာရဲ့တန်ဖိုးမရှိတာရဲ့မှာခွဲခြားပြီးတော့မသိဘူးပြောင်းပြန်ကြီးမြင်နေတယ်အယူအဆတွေကမှားနေတယ်ဆိုရင်တန်ဖိုးရှိတာကိုသူဘယ်လိုလုပ်ပြီးတော့ရနိုင်မှာလို့မရနိုင်ဘူး။ဒါကြောင့်တန်ဖိုးရှိတာကိုရဖို့ဆိုရင်အစပထမကဏ္ဍဦးအရှင်မှာဒါကတန်ဖိုးရှိတယ်ဒါကတန်ဖိုးမရှိဘူးလို့ခွဲခြားပြီးတော့နားလေတက်တဲ့အသိဉာဏ်ကိုရအောင်ကြိုးစားဖို့လိုတယ်ပေါ့။အဲ့တော့တန်ဖိုးရှိခြင်းတန်ဖိုးမရှိခြင်းဆိုတာလည်းပတ်သက်ပြီးတော့ဘယ်စင်တော်ကျမ်းစာတွေထဲမှာခွဲခြားပြထားတာလေးတွေနှိုင်းရှင်ပြထားတာလေးတွေရှိတယ်။ဒါကလူအများစု ရန်လုံးကြီးဒီပါကြားမှုဝိသားပါဒါဥစဉ်ကပေးတဲ့ပေါင်းတော်ပေါင်းတို့ကိုဟိုအတိပေးတရားဟောတာဟုတ်လားတတိပေးတရားဟောတာနော်တိပိသားကိုပြန်ပြီးတော့အစဖို့ပေးမှာနော်အဲ့တော့တမိုးရှိခြင်းတမိုးမရှိခြင်းဆိုတာဒီကိုနှိုင်းရှင်ပြီးတော့ပြတာဘယ်လိုဟိုသုံးတွဲလောက်တွဲပြီးတော့နှိုင်းရှင်ပြတာပထမအတွဲကဘာလဲဆိုတော့ပစ္စည်းဥစ္စာနဲ့ပစ္စည်းဥစ္စာရဲ့အပေါ်မှာပိုင်ဆိုင်ခြင်းနဲ့ဆွတ်လွတ်ခြင်းလို့ဆိုကြပါစို့နော်ပစ္စည်းဥစ္စာကိုထိုက်တဲ့လောက်တော့တတ္တဝါတွေကကိုယ်အစွမ်းစားရှိတဲ့လောက်တော့ပိုင်ဆိုင်မှုကြီးတာနဲ့သေးတာပဲကွာမယ်ကိုယ့်ဟာနဲ့ကိုယ်တော့ရှိထားကြတာပဲလေနော်ပိုင်ဆိုင်မှုအနည်းနဲ့အများလူတိုင်းမရှိဘူးလားရှိတယ်အဲ့ဒီပိုင်ဆိုင်ထားတဲ့သက်ရှိသက်မဲ့ဆိုတဲ့ပစ္စည်းဥစ္စာတွေဟာတဲ့တကယ်တမ်းကတော့ဆွတ်လွတ်ခြင်းနဲ့နှိုင်းစားမယ်ဆိုရင်သူ့ကိုတန်ဖိုးရှိတယ်လို့ဆိုနိုင်ဘူးတဲ့ဆွတ်လွတ်ခြင်းကသာလေတန်ဖိုးရှိတယ်တဲ့အဲ့ဒါကိုဦးဇင်းတို့ပင်စံဏဝေဒနာတရတနာပါဝိနာနိတာရတာဣမတာဒနတာဒါနနာမတာရောလို့ဟိုကဏ္ဍဇတ်တော်မှာလည်းပဲဘုရားလောင်းစဉ်းစားတဲ့ပုံလေးကိုအဲ့လိုတွေ့ရတယ်ပင်စံဏဝေဒနာတရတနာပါဝိနာနိတာရတာဣမတာဒနတာဒါနနာမတာရောတဲ့ပင်စံဏဝေဒနာရန်သူမျိုး၅ပါးတို့ဖြင့်တရတနာပါဝိနာအမြဲတမ်းဆက်ဆံနေသည့်အဖြစ်ကြောင့်ဒိဋ္ဌာရတတံဘိုးတကယ်မရှိသောဣမတဒဏတဤပစ္စည်းဥစ္စာတို့ဤတာရုဏပါအနှစ်သာရမြည်ဒီကဝါတံဘိုးရှိတယ်ဆိုတာကဒါနံဒါနတရားပဲဝါဆွတ်လို့ခြင်းပဲတဲ့နော်ပစ္စည်းဥစ္စာတွေကိုသူကတိတ်တံဘိုးမရှိဘူးလို့ပြောတယ်အကြောင်းပြချက်ကဘာလဲဆိုတော့ရန်သူမျိုးငါးပါးဝန်းရံနေတဲ့အတွက်ကြောင့်တဲ့ရိုးရိုးလေးပြောရရင်တော့ပစ္စည်းခွင့်ကျုံလာပြီဆိုရင်အလွယ်နဲ့ပစ္စည်းသွားနိုင်တဲ့အနေအထားရှိလို့ပေါ့နော်ရေကြောင်လည်းပျက်စီးနိုင်တယ်၊မီးကြောင်လည်းပျက်စီးနိုင်တယ်၊မင်းဆိုမင်းကြီးကြောင်လည်းပျက်စီးနိုင်တယ်နော်။လူဆိုသခိုးတွေကြောင်လည်းပျက်စီးနိုင်တယ်၊အဝေးကသားဆိုသမီးဆိုတွေမချင်းမတက်တက်သူတွေကြောင်လည်းပျက်စီးသွားနိုင်တယ်။ဟိုလူရင်းပြောရရင်တော့ပျက်စီးဥစ္စာဆိုတာအမကံချင်းမရှိဘူးဆိုတဲ့အတိပ္ပယ်ပါပဲ။အချိန်တိုင်းမှာအချိန်၄တိုင်းမှာဖြစ်ချင်သလိုဖြစ်သွားနိုင်တယ်။သူ့မှာဘာအမကံချင်းမှမရှိဘူးပေါ့။ပျက်စီးခွင့်ကြုံရင်လွယ်လွယ်နဲ့ပျက်စီးသွားနိုင်တယ်။ဒါကြောင့်တကယ်တန်ဖိုးရှိတဲ့အနှစ်သာရရှိတဲ့အရာတို့မဆိုနိုင်ဘူးတဲ့။အဲ့ဒီအနှစ်သာရရှိတဲ့အရာတို့မဆိုနိုင်ဘူးလို့ဆိုတဲ့ဒီဒါနဒီဒနဥစ္စာတွေကနေတန်ဖိုးရှိတာအနှစ်သာရရှိတာကိုထုတ်ယူခြင်းနဲ့ဆိုရင်တော့ဒါနဆိုတဲ့ပေးကမ်းနိုင်ခြင်း၊စွန့်ကြဲနိုင်ခြင်း၊လှူဒန်းနိုင်ခြင်း၊ဝေနိုင်ခြင်း၊မျှနိုင်ခြင်းဆိုတဲ့ဒါနစေတနာလေးဖြစ်အောင်လုပ်ရမယ်တဲ့။အဲ့ဒီဒါနဖြစ်သွားပြီဆိုရင်တော့အဲ့လာကတကယ်တန်ဖိုးရှိသွားပြီအနှစ်သာရရှိသွားပြီတဲ့။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒါနစေတနာမိမိတန်တာမှာဒီပစ္စည်းဥစ္စာကိုပဲအကြောင်းပြုပြီးတော့ဖြစ်အောင်လုပ်လိုက်ပြီဆိုလို့ရှိရင်သူကကိုယ်တကယ်ပိုင်တဲ့အရာလို့ပြောလို့ရသွားတယ်။ဘယ်သူမှနှောက်ယှက်ဖြက်စီးလို့လည်းပစ္စည်းအောင်လုပ်လို့လည်းမရတော့။ကိုကနိဗ္ဗာန်ချမ်းသာတည်ရဖို့အတွက်အထောက်ပံ့ဖြစ်ပါစေလို့စိတ်ဆန္ဒထားတဲ့အုံးမယ်ဆိုရင်ဒါနိဗ္ဗာန်ချမ်းသာမရမချင်းတနည်းအားဖြင့်နိဗ္ဗာန်ချမ်းသာရအောင်အထောက်ပံ့မပေးရမချင်းဒီဒါနစေတနာရဲ့အစွမ်းတတ္တိလေးကဘယ်တော့ခါကာလမှာပျက်စီးသွားမှာမဟုတ်ဟုတ်လားဦးဇင်းတို့ဘုရားလောင်းဘဝပေါင်းများစွာနော်ကာလရှိတရားစွာဆွတ်လွတ်မှုအမှုတွေကိုပြုခဲ့တာအဲ့ဒါသူကပြုခဲ့တယ်များဒီဒါနစေတနာတွေရဲ့စွန့်ရင်တတ္တိဟာသမာတ္တဘောဓိဉာဏ်ကိုရဖို့ထောက်မှန်ဖြစ်ပါစေလို့သူကဒါလေးကိုရခြင်းနဲ့စိတ်နဲ့ပြုတာဆိုတော့သမာတ္တဘောဓိဉာဏ်ရအောင်အဲ့ဒီဒါနစေတနာကအများကြီးတောင်းအားမပေးဘူးလားပေးတာပေါ့ဟုတ်လားအဲ့တော့အဲ့ဒီစွန့်ရင်တတ္တိလေးကဒါဘုရားဖြစ်ပြီးမှပဲသူကပြီးသွားတယ်လို့ပဲဆိုရမှာစို့ဈာတဲ့မှာသူကပါရမီဆိုတဲ့နာမည်တစ်မျိုးကိုရပြီးတော့အမြဲတမ်းရှိနေတယ်လို့ဆိုနိုင်မလားဆိုနိုင်တယ်အဲ့တော့သူကခိုင်မြဲတဲ့သဘောလို့တင်စားပြီးတော့ပြောမယ်ဆိုရင်ပြောလို့ရတယ်ဒီဒါနစေတနာလေးကသူတဏ္ဍာမှာရှိနေတဲ့ဒါနစေတနာလေးကိုဖြစ်လျက်ကအကျိုးမပေးအောင်ဘုံနေတဲ့လူတွေကအစွမ်းရှိတဲ့လူတွေကဖြည့်ဆည်းမယ်ဆိုရင်လည်းဖြည့်ဆည်းလို့မရနိုင်ဘူးသူကအလုံးမအာမခံချက်ရှိသွားတယ်ပေါ့ကိုယ်တကယ်ပိုင်တယ်အမကံကျက်ရှိတယ်ပြီးတော့ကိုယ့်ရဲ့ဘက်ကအမြဲတမ်းကိုယ်ကိုချမ်းသာဖို့တက်တာဖို့အတွက်ကုညီဆောင်မမဲ့ဟိုအနေထားတစ်မျိုးအနေနဲ့ကိုယ်တန်တာမှာအမြဲတမ်းရှိနေတယ်ဆိုတော့ခုနကတည်းကပစ္စည်းဥစ္စာတည်းသူကအများကြီးပို့ပြီးတော့တန်ဖိုးရှိတယ်ဆိုတာကတော့မထင်ရှားဘူးလားထင်ရှားတယ်ဒါကဥစဉ်ကသဘာဝကျကျလေးပြောကြည့်တာပါဟုတ်လားအဲ့ဒါဥစဉ်တို့ပထမတတိယနားလေရမှာကပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ဝေဖန်ကြည့်တယ်ပိုင်ဆိုင်ခြင်းနဲ့ဆွံ့လို့ခြင်းနောက်ပိုင်းဆိုင်ခြင်းမှာအပြစ်အနာစာရှိတယ်အဲ့ဒါပါလဲဆိုတော့ပျက်စီးသွားနိုင်တယ်နော် ကြားထဲမှာပြောမယ်ဆိုရင်တော့အများကြီးပြောနေရှိတာပေါ့ဒီပစ္စည်းဥစ္စာတွေကြောင့်စိတ်ပူရတာလေးကြောက်ကြရတာလေးစိတ်ဆင်းရဲရတာလေးတချို့ဒီပစ္စည်းဥစ္စာကြောင့်ပဲဟောအသက်ပါဆွန့်လိုက်ရတာလေးဒါတွေဘောမရှိဘူးလားရှိတာပေါ့ဒီပစ္စည်းဥစ္စာကဟောမရှိလဲကောင်းရှိလဲကောင်းလို့ပြောရမယ့်အနေအထားမျိုးမှာရှိတယ်သူကတော့အသုံးချမဲ့လူပေါ်မှာအဓိကတော့မူတည်တာပေါ့လေသူ့မှာတော့ကောင်းတယ်မကောင်းဘူးလို့တရားတည်ပြောဖို့တော့တော်တော်ခက်တယ်ပေါ့ဘာလို့လဲဆိုတော့ဥစဉ်တော်ဓမ္မပဒပါဠိတော်မှာပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားခွေးချင်းဝေဖန်ပြထားတာလေးတစ်ခုရှိတယ်။ဟန္တန်တိဘောဂတုံမေရာနောစာပါရခွေးတိနောတဲ့။ဒုံမေရာပညာနည်းတဲ့ပုဂ္ဂိုလ်တို့ကိုဘောဂပစ္စည်းဥစ္စာတို့သည်ဟန္တန်တိအသေးတတ်တတ်ကုန်၏တဲ့။ဟုတ်လား။ဉာဏ်ပညာမရှိဘူးဆိုရင်ဘောနဲ့ပတ်သက်ပြီးတော့တဘာဝတရားတွေနဲ့ပတ်သက်ပြီးတော့သိမြင်သားလည်းကိုနည်းတယ်ဆိုရင်ပစ္စည်းဥစ္စာအဲ့ဒီပုဂ္ဂိုလ်ကိုအသေးတတ်တတ်တယ်တဲ့။အကျိုးမဲ့တွေဖြင့်အများကြီးနှိမ့်ဆက်နိုင်စွာရှိတယ်လို့ဆိုလိုတာပါဟုတ်လားဒါပေမဲ့လို့နောဇပါရကဝေတိနောတဲ့ပါရကဝေတိနောတစ်ဖက်ကန်းကိုရှာပြီးတဲ့ပုဂ္ဂိုလ်တို့ကိုတော့တစ်ဖက်ကန်းဆိုတာနိဗ္ဗာန်ကိုပြောတာပါနော်ပါရဆိုတဲ့တစ်ဖက်ကန်းနိဗ္ဗာန်ချမ်းသာကိုပြောတာပါရကဝေတိနောကဝေတိဆိုတာရှာပြီးတယ်ပေါ့နော်နိဗ္ဗာန်ချမ်းသာကိုရအောင်ရှာကြတဲ့ပုဂ္ဂိုလ်တွေအတွက်တော့ဒီပစ္စည်းဥစ္စာတွေကမတတ်နိုင်ဘူးလို့ဆိုလိုတာတကူကဉာဏ်ရှိပဲဆိုရင်နိဗ္ဗာန်ချမ်းသာရဖို့အတွက်ဟောသူ့ကိုပဲအကြောင်းပြုပြီးတော့သူ့ကိုပဲဆွန့်လွတ်လိုက်တာ ਨੇ ခေါင်းမြတ်တဲ့စိတ်စီရင်တာဖြစ်သွားတဲ့အတွက်ကြောင့်အဲ့ဒါကနိဗ္ဗာန်ချမ်းသာရဖို့အတွက်အထောက်ပံ့တော်ဖြစ်နေတဲ့အနေအထားမှမရှိဘူးလားရှိတယ်။ဒါကြောင့်ပစ္စည်းဥစ္စာရဲ့တန်ဖိုးဆိုတာကဒါကိုပိုင်ဆိုင်တဲ့ပုဂ္ဂိုလ်ရဲ့ပုံမှာအဓိကမူတည်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အများအကျိုးရှိအောင်သာသနာအတွက်အကျိုးရှိအောင်တော့အသုံးချမယ်ကိုယ်တော်လည်းအကျိုးရှိအောင်စေမနက်ကြီးနဲ့အသုံးချပဲဆိုရင်တော့အများကြီးတန်ဖိုးရှိတယ်လို့ဆိုနိုင်မို့လားဆိုနိုင်တယ်။ဒါကလည်းပဲဒါနစေတာအဖြစ်ကိုပြောင်းလဲသွားမှသာလေတန်ဖိုးတကယ်ရှိတယ်လို့ဆိုရမှာပေါ့နော်။ဒါကြောင့်ပထမအဆင့်ပစ္စည်းဥစ္စာတွေနဲ့ပတ်သက်ပြီးတော့ပိုင်ဆိုင်ခြင်းနဲ့ဆွတ်လွတ်ခြင်းမှာဘယ်ရာကတန်ဖိုးပို့ပြီးတော့ကြီးမားတယ်ဆိုတာလေးကိုပြည်သက်ပေါင်းတို့တော်တို့ရိုးရိုးလေးစဉ်းစားကြဖို့ပေါ့နော်။ဒါတတော်ရဲ့ဟုတ်ရဲ့လား။နောက်တော့ဦးရှင်တို့တတော်ရဲ့ဆက်ပြီးတော့ဝေဘာဏံကဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့သူကဝေဖန်ပြ။နော်။ခန္ဓာကိုယ်ကြီးဟာတန်ဖိုးရှိလားဆိုတော့တန်ဖိုးမရှိဘူးတဲ့။ဘာဖြစ်လို့လဲဆိုတော့ဘဟုရောဂာနာတာရဏဘာဝိနာနိတာရတဣမတခန္ဓာတာတိလန္နာမတာရောတဲ့။ခန္ဓာကိုယ်ကြီးတန်ဖိုးမရှိဘူးအတ္တတာကမရှိဘူးလို့ဘာကြောင့်ပြောရတာလဲတဲ့။အကြောင်းပြချက်ကဘာလဲတဲ့။အကြောင်းပြချက်ကဘာလဲဆိုတော့ဘဟုရောဂာနာတာရဏဘာဝိနာအခါရခက်တယ်ဆိုတော့မတတ်တာလေယောဂဝိဒနာဟာကြီးတာနဲ့သေးတာပဲကွာပဲခန္ဓာကိုယ်မှာအမြဲတမ်းရှိနေလို့ပဲတဲ့မတတ်တာတဲ့သဘောအမြဲတမ်းရှိလို့ခန္ဓာကိုယ်ဟာတန်ဖိုးကိုထင်တဲ့လောက်ကြီးမရှိဘူးလို့ပြောတာဟုတ်လားဇာလောင်နဲ့ကိုသိတယ်ဆိုတော့အကြီးကျယ်ဆုံးသောယောဂကလည်းအမြဲတမ်းရှိနေတာပဲလေဘဝမှာရှင်သန်နေတယ်ဆိုတာကိုပါစဒီအာဟာရကိုပုံခန်းစေခြင်းလောင်ကျွမ်းစေခြင်းဖြင့်ရှင်သန်နေရတာပေါ့အဲ့တော့ဒီလေကိုအမြဲတမ်းထည့်ပေးနေရတယ်သူကလည်းဆာလောင်မှုကအမြဲတမ်းရှိနေတာပေါ့နော်ဒါအနည်းဆုံးအနည်းဆုံးဒီအစီအမပြေမှုကတော့ရှိနေတယ်ညောင်းလို့ဟောပဲလှဲနေရတယ်အိုက်လို့ရက်ခတ်ရတယ်အမျိုးမျိုးပေါ်နေခန္ဓာကိုယ်အစီအမပြေမှုအသေးအမွှားလေးတွေကတော့တော့အရွယ်တိုင်းမှာအချိန်တိုင်းမှာရှိနေတာပဲကိုကတကယ်တမ်းသတိထားကြည့်မယ်ဆိုရင်ခန္ဓာကိုယ်ရဲ့အစီအမပြေမှုဆိုတာကအချိန်နဲ့အမျှရှိနေတာပါဒါဥဒကံမလို့ဘုရင်တို့တွေကကိုယ်အတွေးတွေနဲ့ကိုယ့်ဟာကိုယ်သမာဓိနှောင့်ဖို့ပြီးတော့မျောနေကြလို့ဒီအချက်ကိုသတိမထားမိတာအကြည့်အကျဉ်းစေးုံစေးခံရောက်မှစေထိုးရမှစေစားရမှအာမတက်တာတဲ့သဘောဖြစ်လာတယ်လို့ကိုကအဲ့လိုထင်တာပေါ့အဲ့လိုလေးနားလေယုံမြတ်နေတော့ဒီသေးသနာကိုသဘောပေါက်တယ်လို့မဆိုနိုင်ဘူးဟုတ်လားဘာဖြစ်လို့ဆိုတော့သနာကိုမှယောဂကင်းတဲ့အချိန်ဆိုတာတကယ်တမ်းကတော့မရှိဘူးလို့မြတ်စွာဘုရားဟောထားတာပဲနော်ဟိုရဟန်းတစ်ပါးကမြတ်စွာဘုရားကိုမေးတာရှိတယ်လေယောဂဆိုတာဘာကိုပြောတာလို့ဘုရားဆိုတော့မြတ်စွာဘုရားကယောဂဆိုတာယုတ်တရားကြီးကိုပြောတာလို့မြတ်စွာဘုရားရိုးရိုးလေးဖြေတယ်။ယောဂကဝေဒနာကိုပြောတာမဟုတ်ဘူးเนาะ။ယောဂကဘာကိုပြောတာလို့ယုတ်တရားကြီးကိုပြောတာ။ယုတ်တရားဆိုတာသူကအပူနဲ့တွေ့တော့တစ်မျိုးဖြစ်တယ်။အေးနဲ့တွေ့တော့တစ်မျိုးဖြစ်တယ်။တော်တော်ကိုသူ့ကိုဟိုမျက်မျက်တတာဖြစ်ဖို့ဆိုတာတော်တော်ကိုမလွယ်ဘူး။အာဟာရလေးကအာဟာရလေးကလည်းဖောက်ပြန်သွားရင်တစ်မျိုးဖြစ်ပြန်တယ်။အစိတ်ကလေးကဖောက်ပြန်ရင်လည်းတစ်မျိုးဖြစ်ပြန်တယ်။သူကအလုံးလက်အလုံးမခံတဲ့သဘောတရားတစ်မျိုးပေါ့။နောက်ဒါမှမဟုတ်သူ့ကိုရုပ်ပတိတိရူပံ။နောက်ဖောက်ပြန်စရာအကြောင်းတွေဆုံးလာရင်သူကဖောက်ပြန်တော့တာပဲ။တစ်မျိုးပြီးတစ်မျိုးဖြစ်တယ်ဆိုတာကိုဒါဖောက်ပြန်တယ်ခေါ်တာပေါ့။အဲ့ဒီဖောက်ပြန်မှုရဲ့ဒဏ်ကိုခံစားတာကမှဝေဒနာ။အမှန်ကဖောက်ပြန်တာကယောဂါပဲ။ နောက်ဒါကြောင့်ယောဂဆိုတာအမြဲတမ်းရှိနေတယ်ကိုယ်ကသတိအားကြီးလို့ရှိရင်တော့ဒါသိနိုင်တယ်ပေါ့နောက်သတိအားကြီးလို့အသိဉာဏ်ပညာတကယ်ပြည့်စုံကြသွားကြတဲ့ယန္တာရှင်ရဲ့ကြီးတွေဆိုရင်တော့ဒါရုပ်ကိုယောဂလို့သိတဲ့အတွက်ကြောင့်တစ်ခဏနေရရင်သူတို့ကတော့တစ်ခဏဆင်းရဲပဲအမြဲတမ်းဒါဆင်းရဲတယ်လို့သူတို့ကသိနေတာတရားဓမ္မတွေဝိသုဒ္ဓတိတာလေနောက်အဲ့ဒီဆင်းရဲကိုမသိတာဆင်းရဲကိုမသိတာကဆင်းရဲကမထင်ရှားလို့မရှိလို့မသိတာပေါ့နောက်အဲ့ဒီဆင်းရဲကိုမသိအောင်ကိုယ်တဏှာဖြင့်သတိမထားတဲ့အတွက်ကြောင့်အတိမရှိတဲ့အတွက်ကြောင့်မသိတာပေါ့သူကတော့ဆင်းရဲကတော့ရှိနေတယ်ဟုတ်လားအဲ့ဒါကိုတရားဓမ္မတို့ဝိသုဒ္ဓဉာဏ်ပညာကြီးမယ်ဆိုရင်ကြီးတဲ့လောက်ဒါနားလည်နိုင်တယ်ပေါ့ဒါကြောင့်သူတော်ကြီးတွေကဒီခန္ဓာကိုယ်စားတန်ဖိုးမရှိဘူးတဲ့မသက်တာကိုတမျိုးမျိုးအမြဲတမ်းရှိနေတယ်ဘိညာဒါအကြီးအကျယ်မသက်သာမှုနဲ့နေကုန်ချောရမှာပဲ။နောက်တဘောမှာတခါကတော့သေရသမြဲပဲလေ။သေရဆိုတာသေရတော့အောင်မသက်မသာဖြစ်လို့သေရတာတက်တာရင်သေသေးအကြောင်းကိုမရှိဘူး။ဟုတ်လား။သေရမှသေရမှာနော်ဒီကယူမယူမြ။အေးသေတယ်။ညာတော့ဖြစ်တော့မသေးခင်မှာအကြီးအကျယ်ကိုခံစားပြီးမှသေရတာပါ။ဟုတ်လား။အဲ့ဒီလိုဝေဒနာတွေဖြစ်လာပြီးဆိုတော့မှဒါငါခန္ဓာကိုယ်ကတော်တော်ဆင်းရဲပါလားလို့ဒီကဓမ္မတို့ဦးဇင်းတို့အဖြစ်ကအာယုံကအလွန်ထင်ရှားမှပဲသိတော့တယ်။အာယုံကမထင်ရှားရင်သိပြီးတော့မသိဘူး။အဲ့တော့ကိုယ့်ရဲ့အစွမ်းလို့မဆိုနိုင်ဘူးပေါ့။အဲ့ဒီကြမ်းမှမသိရင်လည်းခက်သားပဲ။ဟုတ်ပါလား။အမှန်ကတကယ်တမ်းကမသက်သာတဲ့သဘောဆိုတာအမြဲတမ်းရှိတယ်ဆိုတာနားလည်အောင်ကြိုးစားဖို့မလိုဘူးလား။ဟုတ်တယ်။ဒါကြောင့်ခန္ဓာကိုယ်ဟာမသက်သာတဲ့သဘောအမြဲတမ်းရှိလို့တန်ဖိုးရှိတယ်လို့မဆိုနိုင်ဘူးတဲ့။ဒါပေမဲ့အဲ့ဒီတန်ဖိုးမရှိဘူးလို့ဆိုတဲ့ဒီခန္ဓာကိုယ်ကိုအကြောင်းပြုပြီးတော့တန်ဖိုးရှိတဲ့အနှစ်သာရရှိတဲ့အရာကိုတော့ထုတ်ယူမယ်ဆိုရင်ယူလို့ရတယ်တဲ့။အဲ့ဒါကပါလဲဆိုတော့ကိုချင်းတီလာပဲတဲ့။အတီလာကနှစ်မျိုးရှိတယ်။စာရိတ္တတီလာ၊ဝါရိတ္တတီလာလို့တီလာကနှစ်မျိုးရှိတယ်။အများနာလေထားကြတာတော့မလုံးသိမ့်မလုံးထိုက်တာကိုရှောင်ကျင်တယ်ဆိုတဲ့ဝါရိတ္တတီလာကိုပဲအများစုကအတိများရတယ်ပေါ့နော်။ကို၅ပါးတီလာစောက်တည်တယ်။ဟုတ်ပါတယ်သူကလည်းပို့ပြီးတော့အရေးကြီးတယ်လို့ဆိုရတယ်။မလုံးသိမ့်မလုံးထိုက်တာကိုမလုံးဖြစ်အောင်ရှောင်လိုက်နိုင်တဲ့တီလာ။နောက်တစ်တီလာတစ်မျိုးရှိသေးတယ်။အဲ့ဒါပါလို့ဆိုတော့လုံးသိမ့်လုံးထိုက်တာကိုလုံလိုက်ဖို့လိုတယ်ဆိုတော့တေလာလုံတဲ့လုံထိုက်တာကိုမလုံရင်လည်းဒါတေလာဟောပျက်စီးတယ်ဆိုတော့အနေထားမျိုးရှိတယ်ဆိုရပါစို့မိဘနဲ့သားသမီးနောက်တဝက်ဝရဲ့ဒီဥပုံမှာပြုကျင့်ရမယ့်တာဝန်တွေဝတရားတွေဆိုတာရှိတယ်ဆရာနဲ့တပည့်ဟုတ်လားမတကာနဲ့ဆရာမြင့်မြုပ်ပေါ်တယ်မိတ်ဆွေချင်းချင်းဝတရားတွေဆိုတာရှိတယ်အဲ့ဒီဝတရားတွေကိုပြုကျင့်ရမယ်ပေါ့လူရလို့ဖြစ်လာရင်ဒါတွေကိုကင်းလို့မရနော်အဲ့ဒီဝိတရားတွေကိုမပြုတ်ဘူးမကျင့်ဘူးဆိုလို့ရှိရင်ဒါသာရိတ္တတိလပျက်စီးတယ်လို့ဆိုတယ်။အဲ့တော့ဦးဇင်းတို့အနှစ်သာရချုပ်ပြောရမယ်ဆိုရင်လုံတဲ့လုံထိုက်တာကိုလုံလိုက်ခြင်းမလုံတဲ့မလုံထိုက်တာကိုမလုံဖဲရှောင်လိုက်နိုင်ခြင်းသည်ဒီခန္ဓာကိုယ်ကြီးကိုအရင်ပြုတ်ပြီးတော့မှကျင့်သုံးလို့ဖြစ်တာဟုတ်လား။အဲ့ဒါဒီပဲနဲ့ဒီခန္ဓာကိုယ်ကြီးရဲ့အနှစ်သာရနောက်ခန္ဓာကိုယ်ကြီးကသူကြီးတက်တက်တော့ဘာတန်ဖို့မှမရှိဘူး။အကြောင်းပြချက်ကမတက်တာလည်းတော့အမြဲတမ်းရှိလို့တန်ဖိုးရှိတာကိုရကျင်တယ်ဆိုရင်တော့လုံတဲ့လုံထိုက်တာကိုလုံပြေအောင်ကြိုးစားရမယ်မလုံတဲ့မလုံထိုက်တာကိုရှောင်ကျင်နိုင်အောင်ကြိုးစားရမယ်အရေးကြီးတာကမလုံတဲ့မလုံထိုက်တာကိုရှောင်ကျင်နိုင်အောင်ကြိုးစားဖို့ကပိုပြီးတော့အရေးကြီးတယ်ဟုတ်လားအဲ့ဒါကိုကျင်တရားပဲအဲ့တော့ကိုကျင်တရားကင်းတဲ့ခန္ဓာကြီးဟာတန်ဖိုးမရှိနော်ကိုကျင်တရားနဲ့တွဲနေတဲ့ခန္ဓာကမှဒါတန်ဖိုးရှိတယ်ကိုကျင်တရားလေးကတန်ဖိုးရှိသွားတာပေါ့ဒါကလည်းပဲခန္ဓာနဲ့ကင်းပြီးတော့ကိုကျင်တရားဆိုတာလေလုံလို့မရအဲ့လိုပဲပြည်စည်းဥစ္စာပိုင်ဆိုင်တယ်ဆိုတာဆွံ့လွတ်မှုနဲ့တွဲနေမှာထိုက်တဲ့တံကိုရှိတယ်။ဒါတို့အတူတွဲလေးနဲ့သူနားလေကိုလို့တယ်နော်။ဒါဥစဉ်ကဒုတိယအတွဲကိုပြောတာ။ဒါလည်းပဲပိဋကပေါင်းသူတော်ကလို့ဉာဏ်ရှိတဲ့လူတွေကြီးပါ။နော်ဝေဖန်ပြီးတော့အကျေချက်ပြီးတော့စဉ်းစားလို့ကြားပါတယ်နော်။ခန္ဓာကိုယ်ဆိုတာမတ္တတံကိုအမြဲတမ်းရှိလို့တံမိုးမရှိဘူး။ကိုခြင်းတရားတည်တာနေရင်ဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့ရတယ်တံမိုးရှိတဲ့အရာဟုတ်လား။ဒါကြောင့်ကိုခြင်းတရားနဲ့ကင်းသောခန္ဓာသည်တံဖို့မရှိဘူးလို့ကြိုးကြိုးလေးနားလေရတယ်ဒါဒုတိယအတွဲပေါ့နောက်ဦးရှင်တို့တတိယအတွဲကတော့နည်းနည်းလေးနဲ့တယ်အဲ့ဒါကဘာလဲဆိုတော့သူကရှင်သန်မှုကိုဝေဖန်တာနော်တဏှာပြီးတဏှာကြီးတရပြီးတရတလားပြီးတလားတနှစ်ပြီးတနှစ်အခုတခါမှမဟုတ်ဦးရှင်တို့ခြိတက်လာကြတယ်နော်ရှင်သန်ရင်းဖြင့်ဒါခြိတက်လာမသိမချင်းနေကြမယ်ပေါ့ဘဝလိုပဲပြောကြပါစို့အသက်လိုပဲပြောကြပါစို့ရှင်သန်မှုအဲ့ဒီရှင်သန်မှုကိုဝေဖန်ကြရှင်တန်ဖို့ဟာလည်းတန်ဖို့မရှိဘူးဆိုတဲ့အဖြေပဲထွက်တယ်တဲ့သူတော်ကောင်းကြီးတွေရဲ့အမြင်မှာ။ဘာဖြစ်လို့ရှင်တန်ဖို့ကိုတန်ဖို့မရှိဘူးလို့သူတော်ကအဲ့လိုအကဲဖြတ်ရအောင်ဆိုတော့ နိစ္စာတိတဘာဝိနအဘိနပိလနတောနေတာရတ္တဣမတဇီဝိတ္တဘာဝနာနာမတာရောတဲ့အနိစ္စာတိတဘာဝိနမမြဲခြင်းတဘာဝတိအဘိနပိလနတောအမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ကြောင့်ဟောသူကြတော့အဘိနဆိုတဲ့အမြဲဆိုတဲ့စကားလေးတောင်ပါလာနော်မမြဲခြင်းသဘောကဒီရှင်သန်မှုကိုအမြဲတမ်းနှိမ့်ဆက်တယ်အမြဲဆိုတာလေးပါဒါလေးလည်းသတိထားစေရပေါ့နော်အိဋ္ဌာရီသဘောဝိနအဘိနပိဏနတောမမြဲခြင်းသဘောတရားကအမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ကြောင့်မိတ္တရတ္တတံပိုးတကယ်မရှိသောဣမတဇီဝိတ္တရှင်သန်နေရတဲ့ဘဝတစ်ခုရဲ့တာလုံးနာမှာတံပိုးရှိတဲ့အနှစ်တာလရှိတဲ့အရာဆိုတာကဘာဝနာဘာဝနာတရားပဲနော်ရှင်သန်မှုဒီတံပိုးမရှိဘူးအကြောင်းပြချက်ကမမြဲခြင်းအိဋ္ဌာသဘာဝကအမြဲတမ်းနှိမ့်ဆက်နေလိုပါတဲ့နော်မမြဲခြင်းသဘောကရှင်သန်မှုကိုအမြဲတမ်းနှိမ့်ဆက်တယ်ဆိုတာလေးကိုလက်တွေ့ကြကြလေးနားလေကြည်သမ်းပါဗျာနော်ရှင်သန်နေရတဲ့ခိုက်တံမှာဒကာတော်တို့ဦးရှင်တို့တွေကပုံဖြစ်ချင်တာလေးဖြစ်မယ်ကိုစိတ်တင်စိတ်တိုင်းလေးကြာမယ်ဆိုရင်ဒါတော်တော်ချမ်းသာတယ်တော်တော်ကောင်းတယ်လို့ထင်တာပေါ့နော်ဒကာလေးတွေကြာတော့လည်းပဲရှင်းအနာကလှမ်းတွေ့ပြီးတော့မဖြစ်ချင်တာလေးဖြစ်တော့မှဖြစ်တော့မှဖြစ်တော့မှဆိုတာလေးနဲ့ဟုတ်လားမြုံနေချက်ကလေးနဲ့ကောင်းလေးနုံနုံနဲ့ကိုစားချက်ကလေးမရှိဘူးလားဗျာရှိတယ်အဲ့ဒါလေးနဲ့တကယ်တမ်းကတော့အပြုတ်ပြီးတော့နေနေရတယ်လို့ဦးရှင်ကတော့ထင်တာပါပဲနော်ဘယ်တော့ဘာလေးဖြစ်ရင်တော့ဘလိုလေးစိတ်တိုင်းလေးကြာရင်တော့အဲ့ဒီအနာကလေးကိုလှမ်းပြီးတော့ဆုတ်ပြီးတော့ရက်တီပြီးတော့နေကြတယ်လို့ဦးရှင်ကတော့ထင်တာပဲဟုတ်လားဒီကိစ္စမကြီးများပြီးတော့အဲ့ဒီကိုထင်ထားတဲ့အရာတွေကတကယ်ဖြစ်လာတော့လည်းပဲဒီတော်ကြီးမဟုတ်လားပါနော်ဒီတော်ကြီးမဟုတ်လားပါအများသောအားဖြင့်ကတကယ်မဖြစ်တာကဘိုးတော်များသေးတယ်ဖြစ်လာတော့လည်းတလောက်ကြီးမဟုတ်လားအများသောအားဖြင့်ဘဝမှာမြင်တာ၄ကြားတာ၄နားတာ၄စားတာ၄ထိတာ၄တွေးတာ၄ဒီ၆မျိုးပါပဲဒါကိုပဲဘဝလို့ခေါ်တာပါပဲဒါတွေကိုပဲတကယ်တော့အရင်တို့ရိုးနေအောင်တွေ့ခဲ့ကြုံခဲ့တာပါပဲအခုလည်းဒါတွေနဲ့နေနေတာပါပဲနောင်လည်းဒါတွေပါပဲဘာမှသိပြီးတော့ဟိုအထူးဆန်းကြီးဘာကြီးဖြစ်အောင်မှာလို့ဟိုအရန်ကြီးလိုအပ်တာလည်းပို့ပြီးတော့မြင်မထမိဖို့အရေးကြီးတယ်ဆိုတာလေးကိုအစဉ်ကပြောလို့ရင်ပါနောင်လည်းပဲဓာရီပါပဲဟုတ်လားမြင်မယ်ကြားမယ်နားမယ်စားမယ်ထိမယ်တွေးမယ်ဒါပဲဟုတ်လားအေးအဲ့ဒီရှင်သန်ခြင်းဆိုတဲ့ဒီဘဝမှာနေနေတယ်ဆိုတဲ့အနေထားတကယ်တမ်းကတော့မမြဲခြင်းသဘောပြီးဆုံးသွားခြင်းသဘောချုပ်ပျောက်သွားခြင်းသဘောကအငြင်းနဲ့နှိမ့်ဆက်နေတာပဲတဲ့ဆိုကြပါစို့မနေတော့ကဒါဦးဇင်းတို့ပြောနေတာလေးဟုတ်လားမနေတော့ကအနေထားလေးကိုတစ်ချက်တော့ပြန်စဉ်းစားကြည့်သမ်းပါနောက်ပြောခဲ့တယ်ဆိုခဲ့တယ်လုပ်ခဲ့တယ်ကံခဲ့တယ်အရေးကြီးခဲ့တယ်အရေးမကြီးဖြစ်ခဲ့တယ်မြို့မြို့ပေါ်လေးစင်ပြေခြင်းစင်ပြေခြင်းဝန်တာခြင်းဝန်နေခြင်းမနေတော့ကအတွေ့အကြုံအမျိုးစုံဖြစ်ခဲ့တာဖြစ်ခဲ့တာမရှိဘူးလားရှိတယ်အဲ့ဒီမနေတော့ကအတွေ့အကြုံဖြစ်ပြမျိုးစုံတို့သည်ဒါမနေတော့ကပဲပြီးဆုံးသွားကြပြီဒီနေ့ဒီလိုက်လာတာမဟုတ်ဒါဘယ်သူမှမငြင်းနိုင်ဘူးဗျာဟုတ်လားအဲ့လိုပဲဦးဇင်းတို့မနေ့တုန်းကအတွေ့အကြုံဖြစ်ပြမျိုးစုံတို့ဒီနေ့လေထိလိုက်တာလားမဟုတ်ဘူးနေ့လေတုန်းကအတွေ့အကြုံဖြစ်ပြမျိုးစုံကလည်းပဲညနေထိလိုက်သွားတာမဟုတ်ဘူးနော်အဲ့တော့တစ်ခဏတိုင်းဖြစ်ရမှာတကယ်တမ်းကတော့ပြီးဆုံးချုပ်ပျောက်ကြရတာကြီးပဲဘဝဆိုတာအစ်စ်အစ်စ်နဲ့အမြဲတမ်းရက်တည်နေရတာပဲဘယ်ရာဝမှထိန်းတာလို့မရနော်တီးနေတယ်ဆိုတာဘယ်ဟာမှမရှိဘူးဖြစ်ဖြစ်ပြက်ပြက်ပါပဲဟုတ်ရဲ့လားအဲ့ဒီအခြေအနေလေးကိုဒကာမတို့ဦးဇင်းတို့သဘောပေါက်မယ်ဆိုရင်ဩရှင်းသန်းနေရတဲ့အနေအထားကိုမမြဲခြင်းသဘောတရားကအမြဲတမ်းဝါးမြူပြစ်နေတယ်နှိမ့်ဆက်နေတယ်ဆိုတာမတင်ရှားဘူးလားတင်ရှားတယ်ဟိုဆိုးလို့မှဒုက္ခလို့ပြောတာမဟုတ်နော်ဆင်းရဲတဲ့ဒုက္ခဝေဒနာတွေကိုလောက်ပဲရည်ရွယ်ပြီးတော့ဘဝကိုဒုက္ခလို့ပြောတာမဟုတ်နော်ဆိုးတဲ့ဒုက္ခဝေဒနာတွေပဲဖြစ်ဖြစ်ကောင်းတဲ့ဒုက္ခဝေဒနာတွေပဲဖြစ်ဖြစ်စိတ်တိုင်းမကြတာတွေပဲဖြစ်ဖြစ်စိတ်တိုင်းကြတာတွေပဲဖြစ်ဖြစ်ဟုတ်လားအစင်မပြေတာတွေပဲဖြစ်ဖြစ်အစင်ပြေတာတွေပဲဖြစ်ဖြစ်အကုန်လုံးဟာတန်းတူပြီးဆုံးချုပ်ပျောက်ကြရတာပါဟုတ်လားဒီနေရာမှာဦးစင်းကဆက်မိလို့တော့တွေးမိတာလေးတစ်ခုကိုပြောခြင်းအဲ့ဒါကဘာလဲဆိုတော့ချမ်းသာခြင်းနဲ့ဆင်းရဲခြင်းအစင်ပြေခြင်းနဲ့အစင်မပြေခြင်းကိုဒကာမတို့ရောဦးစင်းတို့ရောပုထုဇဉ်တွေမှာပဲဟုတ်လားပုထုဇဉ်တွေကဒီချမ်းသာခြင်းနဲ့ဆင်းရဲခြင်းကိုတော်တော်ကိုဝါချတယ်လို့ထင်ကြတာနော်ချမ်းသာခြင်းကိုဆင်းရဲခြင်းနဲ့အများကြီးကောင်းတယ်လို့ထင်တယ်ပေါ့နော်။ချမ်းသာခြင်းနဲ့ဆင်းရဲခြင်းကိုတော်တော်မတူဘူးလို့ထင်။တကယ်လည်းပဲမတူပါဘူး။နော်ချမ်းသာခြင်းကချမ်းသာခြင်းပေါ့။ဆင်းရဲခြင်းကဆင်းရဲခြင်းပေါ့ပဲတူပါမဟုတ်လား။သို့တော်မတူတာလို့မြင်တာနဲ့တော့ညံကြီးတယ်လို့မဆိုနိုင်ဘူး။ အဲ့ဒီမတူဘူးလို့ကိုထင်ထားတဲ့ဒီချမ်းသာခြင်းနဲ့ဆင်းရဲခြင်းအဆင်ပြေခြင်းနဲ့အဆင်မပြေခြင်းမှာနက်နက်ရှိုင်ရှိုင်အကြီးအကျယ်တူးနေတာရှိတယ်။အဲ့ဒါကိုမြင်မှညံကြီးတယ်လို့ဆိုလိုက်မယ်။အဲ့ဒီနက်နက်ရှိုင်ရှိုင်တူးနေတဲ့ຢာကဘာလို့ဆိုတော့တူညီစွာပြီးဆုံးသွားခြင်းပဲ။အဆင်ပြေခြင်းလည်းပြီးသွားတာပဲ။အဆင်မပြေခြင်းလည်းပြီးသွားတာပဲ။အဲ့ဒီအချက်ကိုမြင်မှဩဘဝကဘာတန်ဖိုးမှမရှိဘူး။တုံညာသဘောပဲဆိုတာကိုတဖြည်းဖြည်းနဲ့သဘောပေါက်မယ်ပေါ့။ဟုတ်ဦးရှင်တို့အဲဒီတော့ပါဠိတော်အဋ္ဌကတိပတ်မှာဒုတိယလောကဓမ္မသုတ်တံဆိုပြီးတော့ရှိတယ်။အဲ့ဒီမှာမြတ်စွာဘုရားကလောကဓမ္မတရားတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြထားတာလေးဥဒင်းသတိထားမိတာလေးကိုပြောပြခြင်း။လောကဓမ္မတရား၈ပါးပြီးတဲ့လို့အလုံးသိရနော်။မကောင်းတဲ့လောကဓမ္မ၄ပါး၊ကောင်းတဲ့လောကဓမ္မ၄ပါး။ရခြင်းမရခြင်း၊အကျိုးရရှိခြင်းမရှိခြင်းနော်။ကြီးမွားခြင်း၊ကဲရခြင်း၊ချမ်းသာခြင်း၊ဆင်းရဲခြင်းဆိုပြီးတော့နော်။၄လွဲမရှိဘူးလား။ရှိတယ်နော်။ရခြင်းရဲ့ကျန်ရရှိခြင်းရဲ့ကြီးမွားခြင်းရဲ့ချမ်းသာခြင်းရဲ့လည်းတော်တော်ကောင်းနေပို့ဗျာဟုတ်လားဟာမရဘူးယာမိသားလေးတွေပြည့်စည်သွားပြီအချွေရမရှိဘူးအထီးကျန်ဆန်းနေပြီဟုတ်လားကဲ့ရဲ့ခံရပြီဆင်းရဲနေပြီဆိုတော့တော်တော်မကောင်းဘူးပေါ့အဲ့ဒီကောင်းတဲ့လောကဓာတ်နဲ့မကောင်းတဲ့လောကဓာတ်ကိုဒကာဒမတို့ဦးရှင်တို့တွေကအလွန်မှကြွားချားတယ်မတူဘူးလို့ထင်ကြတာဒီအဲ့ဒီမတူတာတော့မြင်ရင်တော့တန်တရားဝရှင်ကလုံးမြောက်ဖို့မလိုရဲ့ဟုတ်လားအဲ့ဒါမြတ်စွာဘုရားကအဲ့ဒီကောင်းတဲ့လောကဓာတ်နဲ့မကောင်းတဲ့လောကဓာတ်မှာအလွန်ကြီးမားတဲ့တုန်ကြီးမှုရှိတယ်တဲ့အဲ့ဒါကိုမြင်အောင်ကြည့်ရအောင်အဲ့ဒါမြတ်စွာဘုရားဘယ်လိုဟောလဲဆိုတော့ကောင်းတဲ့လောကဓာတ်နေရာလည်းပဲအနေစာဒုက္ခဝိပရိနာမဓမ္မနဲ့အသုံးချက်ဟောတယ်မကောင်းတဲ့လောကဓာတ်ကိုလည်းပဲအနေစာဒုက္ခဝိပရိနာမလို့အသုံးချက်ပဲဟောတယ်ဘာမှအပေါ်လို့ကိုမပါဘူးတန်းလူထားပြီးတော့ဟောတာနော်အဲ့ဒါလောကမှာယေရှုဘုရားရဲ့တရားစကားတွေကိုအများကြီးဘုဟုတုဒ္ဒရှိတယ်၊ကြာဘုနာဝရှိတယ်။တုဒ္ဒဝါအရိယသာဝကောတဲ့စာလို့ပြောရရင်တော့အရိယသူတော်ကောင်းတွေရဲ့တပည့်ပေါ့ဗျ။အဲ့ဒီအရိယသူတော်ကောင်းတွေရဲ့တပည့်ဟာလောကဓာတ်တရားနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်မြင်တယ်တဲ့။အဲ့ဒီအမြင်ကဘာလဲဆိုတော့ကောင်းတဲ့လောကဓာတ်နဲ့တွေ့လည်းပဲဒါဟာမမြဲတဲ့သဘောတရားဖြစ်တယ်အနေစာ။ဆင်းရဲခြင်းရဲ့အကြောင်းတရားမျှတာဖြစ်တယ်ဒုက္ခ။တမျိုးတမျိုးပြောင်းလဲသွားအောင်မဲ့သဘောသာဖြစ်တယ်ဝိပရိနာမဓမ္မလို့သူမြင်တယ်တဲ့။မကောင်းတဲ့လောကဓာတ်နဲ့တွေ့လည်းပဲဒါဟာမမြဲခြင်းသဘောတရားဖြစ်တယ်အနေစာဆင်းရဲခြင်းရဲ့အကြောင်းတရားသာဖြစ်တယ်ဒုက္ခနောက်တစ်မျိုးတစ်မျိုးပြောင်းလဲသွားမယ်သဘောသာဖြစ်တယ်ဝိပရိနာမဓမ္မဒီသုံးချက်ကိုပဲမြင်နေတဲ့အဲ့ဒီလိုမြင်တော့ဘာဖြစ်တယ်ဆိုတော့ကောင်းတဲ့လောကဓာတ်ကလည်းသူ့ကိုမလွှမ်းမိုးနိုင်ဘူးတဲ့မကောင်းတဲ့လောကဓာတ်ကလည်းသူ့ကိုမလွှမ်းမိုးနိုင်ဘူးတဲ့တကယ်လို့သာအဲ့လိုဒီကောင်းတဲ့လောကဓာတ်မကောင်းတဲ့လောကဓာတ်တွေရဲ့ဟိုတူညီတဲ့ဒီအချက်သုံးချက်ကိုမမြင်ဘူးဆိုရင်ကောင်းတဲ့လောကဓာတ်ကလည်းသူ့ကိုအကြီးအကျယ်လွှမ်းမိုးသွားမယ်။မကောင်းတဲ့လောကဓာတ်ကလည်းသူ့ကိုအကြီးအကျယ်လွှမ်းမိုးသွားမယ်။လွှမ်းမိုးသွားရင်တော့ကောင်းတဲ့လောကဓာတ်နေထဲမှာအဲ့ဒီပုဂ္ဂိုလ်ကနစ်သွားမယ်။မကောင်းတဲ့လောကဓာတ်နေထဲမှာလည်းနစ်သွားမယ်။နစ်တယ်ဆိုတာဘာပြောတာလဲဆိုတော့ကောင်းတာနဲ့တွေ့တော့အလွန်မှตาရပြီးတော့နော်စိတ်ကမျောသွားပြန်တာပဲ။ဒါကောင်းခြင်းရဲ့ကြောက်မဲ့ဖွယ်ရာဘေးပေါ့။တိုးတော့ဒကာမတို့အရှင်တို့တွေကဘုရုရှင်တွေဆိုတော့ကောင်းခြင်းရဲ့ဘေးကိုမမြင်ဘူး။မကောင်းခြင်းရဲ့ဘေးကိုပဲမြင်တာ။ဟုတ်လားဒါကြောင့်မလို့မကောင်းတာကပဲလွတ်အောင်ကြည်ပြီးတော့ယုံနေတာကောင်းတာကလွတ်အောင်ကြတော့မယုံဘူးအဲ့ဒီအကောင်းကတကယ်အကောင်းမဟုတ်ဘူးလေအဲ့ဒီအကောင်းကမလွတ်ရင်ဟိုမကောင်းကလည်းမလွတ်နိုင်ဘူးတကယ်တမ်းကတော့ဟုတ်လားဟိုကနှစ်ခုတွဲနေတာတကယ်တမ်းကဟိုကအချမ်းလေးပဲကွက်ပြီးတော့ရကျင်တော့ဒီဘက်အချမ်းကလည်းဘယ်လိုမှထားခဲ့လို့မရတော့တွဲနေရတာပဲကိုယ်ပြောတာကိုသဘောပေါက်မယ်ထင်ပါလားနော်အဲအဲ့တော့တူညီမှုဆိုတာကိုနားလည်ဖို့လိုတယ်တကယ်တမ်းကသဘောပေါက်တရားတွေကအဲ့ဒီအချက်ပဲရှိနေတာနော်မမြဲခြင်းအနေစာဆင်းရဲခြင်းဒုက္ခပြောင်းလဲသွားခြင်းဖောက်ပြန်သွားခြင်းဝိပိနာမဓမ္မကောင်းကောင်းဆိုးဆိုးအဲ့ဒီအချက်တွေမှာတော့လုံးဝတူနေတယ်အဲ့ဒါကိုမြင်မှဘဝတည်ဒုက္ခပဲဘဝတည်တန်ဖိုးမရှိတဲ့တုံညာသဘောပဲလို့သူကနားလည်မယ်ပေါ့တဲ့တယ်ပြောရရင်တော့ဘာလို့ဖြစ်ဖြစ်ပြီးဆုံးချုပ်ပြောက်သွားတဲ့အနေစာအောက်ကိုဝင်ရတာကြီးပဲဆိုတာကိုကြည်ကြည်ပြန့်ပြန့်ကြင်ဖန်များစွာမြင်တတ်ဖို့လိုတယ်တော့ခဏမြင်တာနဲ့တော့ညံကရှင်းလာတဲ့သဘောမရှိဘူး။အဲကြောက်ကလေးတွေတွေးတယ်ဆိုရင်တစ်ချက်တွေးတာနဲ့တော့ဝင်လာမှာမဟုတ်။ဟုတ်လား။ဒီမှာဘာဝနာဆိုတာအဲ့ဒီတိတ်ပဲ။ကျင်ဖန်များစွာအထုတ်တာကတော့ဘာဝနာလို့ခေါ်တာ။နော်။ဒီလိုမြင့်မြတ်တဲ့အတိလေးတွေကိုထက်ချီးတဲ့လေးဖြစ်အောင်ကြိုးစားတာကဒါဘာဝနာထုံမွမ်းတာလေခဏမှဖြစ်အောင်လုပ်တယ်။နော်။ဟိုဆန်းဆန်းပြားပြားတွေဖြစ်အောင်လုပ်တာကဒါမျိုးကြီးဖြစ်အောင်ထပ်ထပ်ပြီးတော့လုပ်တာ။အဲ့ဒါဘာဝနာ။နော်။အဲ့လိုချင်းတို့ဘာတွေကိုကြိုးစားပြီးတော့ပြောနေတာလို့ဆိုတော့ဒီရှင်သန်မှုမှာနောက်ပြည့်စည်ခြင်းချုပ်ပြောက်ခြင်းဆိုတာအမြဲတမ်းနှိမ့်ဆက်နေတယ်။ဒါကြောင့်ဘယ်လိုအနေထားနဲ့ပဲရှင်သန်နေရစေကံကိုတန်ဖိုးရှိတယ်လို့မဆိုနိုင်ဘူး။ Also, only Shantan Jin to Ludit Tentare, Shantan Jin Male, Dilu will be soon gone. That's why I was saying that day of the Nesselina, ye go not day a piano. Chana de Luden Nesselina, ye need be your day a piano. Eddie Chamaro, two leaders were blue Nianabro, blue and Nianabro, go no and be to an adiway. But I name Bama, Dibi Mishula, Bama Dambu Mishula, Dibi Mishida, she does that at that, and I love a man, maybe. Hola, I don't get an arm. Bawa ada mumi si bulu, namanya suapnya apa? Adi ini orang apa? Kucing itu bawa nari sebulan lagi, ada adi ini orang. Dan ini bawa ada mumi si bulu, bawa ada mumi si leh solo. Ada mumi si bulu solo apa? Mandai tiri ni yang lekar ada mumi si leh. Oh, ada di bawah aja lah. Hola, sekarang muka lo, memilih dua jauh, ada mumi si bulu. Hola, dan ini adi sekarang muka lekar ada mumi si leh, wajar jenis yang lo. Adi sekarang muka ye. The water of our lacanam shed, Dambushi, among the tea, and yang liado, Pratambushi. ဒါကြောင့်တမာတိရှိရမယ်။ဘာကြောင့်ရှိကျင်ရတာလဲလို့ဒီတမာတိအတိညာကိုရကြရလို့ဟုတ်လား။တကယ်တော့လူကျင်တာကဘာလို့လူကျင်အောင်ဆိုတော့အတိညာမှန်မှန်ကန်ကန်သိလိုက်တဲ့အတိညာ။သို့သောအဲ့ဒီအတိညာကလည်းတမာတိနဲ့ကင်းပြီးတော့မရနိုင်တဲ့အတွက်ကြောင့်တမာတိတော့ဝိကုရင်သာဝုဒ္ဓမဇာနာတိဆိုတာမင်းပြလို့မရအောင်နော်။တင်းငိမ့်နဲ့စိတ်နဲ့မှမှန်မှန်ကန်ကန်သိနိုင်တဲ့မြင်နိုင်တဲ့ဆိုတာ။ဒါကြော ီးတော့ဖြစ်ပေါ်လာအောင်အများကြီးအကြောင်းထောက်ပံ့ဖြစ်နေပေးနေတယ်ဆိုတော့တမာကြီးကပေးစိတ်ရဲ့တည်ငြိမ်မှုစိတ်မှာဝိဒိဝရဏတရားကင်းပြီးတော့မှန်မှန်ကန်ကန်တိဖို့အတွက်အများကြီးအခွင့်လန်းတန်သွားတဲ့သဘောလိုလူငယ်တွေနားလည်အောင်ပြောရတော့အကျံပြင်းအဲ့လိုပြောကြပါစို့နော်အဲ့တော့အဲ့ဒီတမာကြီးနဲ့ပညာဒါဘာဝနာတရားပေါ့နော်အဲ့ဒီဘာဝနာတရားဟာဒီရှင်တန်ခြင်းရဲ့အလက်တန်တာပဲတဲ့လေပြောရရင်တော့အသိဉာဏ်မရှိတဲ့လူတယောက်ရဲ့ရှင်တန်မှုကဘာတန်ဖို့မှမရှိဘူးလို့ပြောတာပါပဲဟုတ်လားအသိဉာဏ်ကင်းပြီးတော့ရှင်ုံလေးရှင်နေတယ်ဆိုတော့အတူတူပြီးတော့မှလည်းပြီးတော့ဟုတ်လားဘာလီဟိုဘက်ပန်ရှန်ပြီးတော့ဘာလီဟိုဘက်တက်ကြွနေပြောပြောပြီးတော့ကြတော့ပါအဲ့ပြီးတော့လည်းတိရှာကြီးကိုစဉ်းစားကြည့်ရင်ဟာဘာကြီးတုံးလို့ထင်စရာကြီးပေါ့ဟုတ်လားလေလီစတော်ကြီးကတော့ဥမာပေးတာပဲဟိုအနန္တကာတအကတဆိုတာအဆုံးမရှိဘူး။ဘယ်လောက်ထိတိုင်းလဲလက်လက်စိတ်နဲ့ကြိုက်တဲ့လောက်တိုင်းသူဆုံးသွားတယ်ဆိုတာမရှိဘူး။စိတ်ကူးလေးနဲ့မိုးဟော်တခါလေးမော့ကြည့်ကြည့်မော့ကြည့်ကြည့်နော်တခါကြီးလို့နော်အဲ့ဒါလိုက်ကြည့်စိတ်နဲ့လက်ကြည့်လက်ကြည့်လက်ကြည့်ဆုံးသွားတယ်ဆိုတာမရှိဘူး။အဲ့ဒီလိုအောက်မှာလည်းပဲအဆုံးမရှိဘူး။အထက်မှာလည်းပဲအဆုံးမရှိဘူး။အဲ့ဒီလိုအဆုံးမရှိတဲ့အပေါက်ကြီးတစ်ပေါက်ရှိတယ်ပေါ့။အဲ့ဒါကိုလူတစ်ယောက်ကအာပြည့်စုံစားလေးရှာပြီးအဲ့ဒီအပေါက်ကြီးတဲ့ကိုအတင်းချနေတယ်ပေါ့ဘလောက်ပဲချချာတရားကြီးကပြည့်သွားတယ်ဆိုတာမရှိဘူးချနေတဲ့မြတ်ဟာအရဟတ္တဟိုဗမာစကုံပြောလို့သဲသေးရေတုံဆိုတာနဲ့တူမယ်ပေါ့လေမသဲသေးရေတုံကသူအသေးကဘလောက်များမလဲဆိုတာကိုပူတည်ပြီးတော့စိုးလာရင်စိုးလာနိုင်တယ်ပေါ့ထားတော့ဒါကြောင့်စတော်ကြီးပြောတဲ့ဥမာအလောင်းကောင်းတယ်နော်အဆုံးမရှိနိုင်တဲ့အာဂါတာတဲ့အပေါက်ကြီးတဲ့ကိုကျဲတလောက်ပစ္စည်းတွေထည့်ချဒါအလဟတ္တအလုတ်တစ်ခုကိုလုပ်နေတဲ့သဘောမျိုးပေါ့အဲ့လိုပဲဘဝရလာတယ်ပြီးသွားတယ်နောက်ထပ်ရလာပြန်တယ်ပြီးသွားတယ်ဘာမှတကယ်တမ်းကဖတ်တင်နေတာဆိုတာမရှိဘူးဒါကြောင့်မလို့ဒုက္ခသစ္စာဒါကိုကောင်းကောင်းပိုင်းခြားပြီးတော့သိရမယ်ဒါကိုကောင်းကောင်းပိုင်းခြားပြီးတော့သိမှသာလဲဒါရဲ့ပုံမှန်တွေ့တာဆွမ်းနှံမမောနေတယ်တဏ္ဍလောဘဆိုတဲ့သမုဒိယသစ္စာကိုပယ်နိုင်မယ်အဲ့ဒီကြတော့မှသမုဒိယသစ္စာကြောင့်ဖြစ်ပေါ်လာမယ်ဒီပူလောင်မှုဒုက္ခတွေဟာချုပ်ဆုံးသွားမယ်နော်အဲ့တော့တကယ်တမ်းအရေးကြီးတိဖို့ရာကတစ္ဆာလေးပါးမှာဒုက္ခတစ္ဆာကိုတိဖို့ရာပဓာနအခြေခံအကြံလို့မယ်သူ့ကိုတိလို့ရှိရင်သူ့ပုံမှာတွေ့တာတဲ့လောဘကအလိုလိုလျော့ပြီးသားပဲလောဘကြောင့်အောင်လျှော့တယ်ဆိုတာတခြားနည်းနဲ့လျှော့တာမဟုတ်ဘူးဒီဒုက္ခကိုပဲဒုက္ခမှမှန်မှန်ကန်ကန်တိအောင်ကြိုးစားခြင်းဖြင့်လျှော့သွားရတယ်ဒါကြောင့်တရားအထုတ်တယ်ဆိုတာအဲ့ဒါပဲလေကိုယ်ခန္ဓာအကြောင်းကိုကိုယ်အမှန်တိုင်းတိအောင်ကြိုးစားကြရတာကောင်းဆုံးနည်းကတော့အကြည့်ဆုံးတော့နည်းကတော့တတိပဋ္ဌာန်ဒေသနာတော့နည်းပဲ။နော်တတိပဋ္ဌာန်ဒေသနာတော့မလာလဲနည်းများ။ရှင်သန်ခြင်းရဲ့အတ္တဒါရဆိုတဲ့ဘာဝနာတရားကိုရအောင်ကြိုးစားအထောက်တဲ့နေရာမှာ အကောင်းဆုံးအပြည့်စုံဆုံးနည်းပဲဒါသတိပဋ္ဌာန်နည်းဆိုတာကဘာတော့ဒကာကြီးဒီမင်းများအလုံးကြွချင်းပြီးသားပါဟုတ်လားယုတ်ကာယတွေဖြစ်တိုင်းသိနေတော့ဒါကာယ అను ပဒနာသတိပဋ္ဌာန်ပေါ့နောက်ကာယ అను ပဒနာသတိပဋ္ဌာန်ခံစားချက်ဝေဒနာတွေဖြစ်တိုင်းသိနေမယ်ဆိုရင်တော့ဝေဒနာ అను ပဒနာသတိပဋ္ဌာန်စိတ်တွေဖြစ်တိုင်းသိမယ်ဆိုရင်တော့စိတ်ဓာ అను ပဒနာသတိပဋ္ဌာန်ဓမ္မသဘာဝတွေဖြစ်တိုင်းသိမယ်ဆိုရင်တော့ဓမ္မ అను ပဒနာသတိပဋ္ဌာန်အနည်းချုပ်ပြောရရင်ကိုယ်ခန္ဓာကိုယ်ကြီးရဲ့အကြောင်းကိုဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားတာပါပဲသတိပဋ္ဌာန်တရား၄ပါးဆိုတာအဲမှာကာယဒုက္ခတာသတိပဋ္ဌာန်ဆိုတာကနေပင်ကအလုံးကျေပါလေသူကနော်အာနာပါနဝင်ထွက်တွေကိုသိနေတယ်ဆိုရင်လည်းကာယဒုက္ခတာသတိပဋ္ဌာန်ကိုအကျုံးဝင်တာနော်ပြီးတော့ဣရိယာပုတ်နော်သွားတယ်လက်ရက်တဲ့တိုင်းလျောင်းနေဟိုနောက်ပြီးတော့အသေးစိတ်အမူအရာဟုတ်လားတဲ့တဲ့ကြည့်တယ်စောင်းစောင်းကြည့်တယ်ကိုယ်တွေဆန့်တယ်နော်တိုင်းနေထားတယ်အဝယ်စားဖို့ဝတ်တယ်စားတယ်တောက်တယ်ချင်းချင်းချင်းနဲ့ဆွတ်တယ်ပြောတယ်ဆိုတယ်အိတ်တယ်ထားတယ်ဒါတွေအကုန်လုံးကိုဒါတမန်ညပပဆိုပြီးတော့ဒါသိအောင်လုပ်ရမယ်ဆိုဟောတာနော်အဲ့လိုပဲဇမေဝင်ချင်းခြေသေးလက်သေးသွားအခြေသားအကျော်ဒီ32ခုထာတာကိုအမှန်တိုင်းသိရင်လည်းဒါကာယ అను ပဒနာသတိပဋ္ဌာန်နောက်ပြီးတော့ပူချင်းအေးချင်းမာချင်းပျော်ချင်းအစရှိတဲ့ဓာကြီးလေးပါးကိုအမှန်တိုင်းသိနေရင်လည်းဒါကာယ అను ပဒနာသတိပဋ္ဌာန်အခုဥပမာလေးနေနဲ့မြတ်စွာဘုရားဟောတယ်အလုံးစိတ်ဝင်စားစရာကောင်းပါလေအဲ့ဒီသတိပဋ္ဌာန်သုတ်ကြီးอ่ะဒါဥရှင်တို့ဟိုမုံရွာမှာ၅ရက်လောက်အချိန်ယူပြီးတော့ဟောထားတယ်ကိုယ်တကူရှိတယ်သတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့ဒါပါလို့နော်အဲ့တော့အဲ့ဒီလိုဥရှင်တို့ယုတ်ကံရည်ဖြစ်တန်းဖြစ်တန်းခံစားချက်တွေဖြစ်တန်းဖြစ်တန်းစိတ်တွေဖြစ်တန်းဖြစ်တန်းအသေးစိတ်ဓမ္မတဘာဝတွေဖြစ်တန်းဖြစ်တန်းသိအောင်ကြိုးစားအထုတ်မယ်ဆိုရင်ဒါသတိပဋ္ဌာန်ဒေသနာတော်နည်းနဲ့အညီကြိုးစားအထုတ်တယ်လို့ဆိုနိုင်မလားဆိုနိုင်တယ်အဲ့ဒီနည်းနဲ့ဖြစ်တိုင်းသိအောင်ကြိုးစားမယ်ဆိုရင်ဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာပြီးဆုံးချုပ်ပြောက်သွားတယ်ဆိုတဲ့အချက်ကိုမသိကြရအောင်ပါမှမရှိဘူး။အဲ့ဒီမှာအနိစ္စကိုသိမယ်ပေါ့။အနိစ္စကိုသိလို့ဒီ။အော်ရှင်းသန်းနေရတဲ့ဘဝကဘယ်ဘဝမှာတကယ်တမ်းကတန်ဖိုးမရှိဘူးဆိုတာကိုသူနားလည်လာ။နှစ်ပဲဖြစ်ဖြစ်ပြန်မှာပဲဖြစ်ဖြစ်ဒီလိုပဲဖြစ်ပြီးတော့ဒီလိုပဲပြီးသွား။ဟုတ်လား။အဲ့ဒီအနိစ္စအချက်ကိုမြင်ဖို့ဒီတရားဘဝနာကိစ္စမှာအဓိကအကြဆုံးအခြေခံအကြဆုံးအရေးအကြီးဆုံးအချက်အနိစ္စကိုသိရမှတစဉ်ဉာဏ်ပညာတွေကအဆင့်ဆင့်ရှင်းသွားရတာကြီးပဲဟုတ်လားဒါကြောင့်ဘိသဗောင်းတို့တော်တော်တတိယအတွဲသူကတော့လေးနဲ့တယ်နော်ရှင်းတန်ခြင်းကိုဝေဖန်ပြအရှင်းတန်မှုသည်မမြဲခြင်းအမြဲတမ်းရှိနေတဲ့အတွဲကြောင့်တကယ်တန်ဖိုးရှိတယ်လို့မဆိုနိုင်ဘူးဟုတ်ရလားတကယ်တန်ဖိုးရှိတာကိုရကြတယ်ဆိုရင်တော့အဲ့ဒီရှင်းတန်နေတဲ့အခိုက်လုံးလုံးရတဲ့အခိုက်ကလေးမှာဒီရှင်တန်ခြင်းဟာတန်ဖိုးမရှိဘူးဆိုတာကိုပဲမှန်မှန်ကန်ကန်ပြန်ပြီးတော့သိတယ်ဟုတ်လားအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးပါးကိုသိတယ်နော်ဘာဝနာဒီဉာဏ်ပညာကိုရအောင်ကြိုးစားအထောက်ရအသိဉာဏ်ပညာနဲ့ကင်းနေတဲ့ရှင်တန်မှုသည်တန်ဖိုးမရှိဘူးအသိဉာဏ်ပညာရှိအောင်လုပ်နေတဲ့ရှင်တန်ခြင်းကတော့ဒါတော်တော်ကိုအဓိပ္ပာယ်လည်းရှိတယ်လို့ဆိုရမယ်တန်ဖိုးလည်းရှိတယ်လို့ဆိုရမယ်ဟုတ်ရလားဒါကြောင့်ပိဿဗောင်းတို့ကတော့နှစ်တာလာရှိခြင်းမရှိခြင်းဆိုတာကိုအတွဲသုံးတွဲပေါ့နော်နှိုင်းရှင်ပြီးတော့ပြန်ထားတပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ပိုင်ဆိုင်ခြင်းနဲ့ဆွလို့ခြင်းတွဲပေါ့နော်တဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ဒီခန္ဓာကိုယ်နဲ့ကိုခြင်းတည်လားတွဲပေါ့နောက်ပြီးတော့တစ်ချိန်ပြီးတစ်ချိန်ရှင်းနေတယ်နေနေတယ်ဆိုတော့ရှင်းတမ်းမှုနဲ့အသိဉာဏ်ပညာတွဲအလုံးဝဟိုရှင်းသားစရာကောင်းတဲ့အချက်ကလေးတွေပါနော်ဒါကြောင့်ပိဿဗောင်းတော်တို့ပိုင်ဆိုင်မှုလူတိုင်းရှိပါလေခန္ဓာကိုယ်ကြီးလည်းလူတိုင်းရှိနေတယ်ရှင်သန်မှုလည်းဒါရှိနေတယ်လို့ပဲပြောကြပါဟုတ်လားအေးအဲ့ဒီဟာတွေကနေပြီးတော့တန်ဖိုးရှိတာတွေကိုရအောင်ယူနိုင်ဖို့မလိုဘူးလားလိုပါလေဒါကြောင့်ဦးရှင်တို့နေတန်းလေးတုန်းကဂါထာလေးတစ်ခုရွတ်ခဲ့တယ်နော်နတ္တရေတာရမတိနောတာရိသာတာရတတိနာတေတာရနာရိကိသံတိမိစ္ဆာသင်္ကပ္ပဂောစရာတန်ဖိုးမရှိတာကိုတန်ဖိုးရှိတယ်လို့ထင်နေမယ်တန်ဖိုးမရှိတာရှိဘူးလို့တန်ဖိုးရှိတယ်လို့ထင်နေမယ်ဆိုရင်တော့တကယ်တန်ဖိုးရှိတာကိုမရနိုင်ဘူးတဲ့တန်ဖိုးရှိတာကိုတန်ဖိုးရှိတယ်လို့သိမှတန်ဖိုးမရှိတာကိုလည်းတန်ဖိုးမရှိဘူးလို့သိမှဒါလည်းအတိညာအမြင်တွေစင်ကြယ်တဲ့အတွက်ကြောင့်မှန်ကန်တဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကတန်ဖိုးရှိတာကိုရနိုင်တယ်ဆိုတာကိုဒါကိုရည်ရွယ်ပြီးတော့ဒါဥစဉ်တို့ပြောတာပါဟုတ်ရဲ့နော်ဒါကြောင့်ပိုင်ဆိုင်မှုရဲ့အနှစ်သာရလို့ဆိုရမယ်ဆွံ့လို့ခြင်းဆိုတဲ့ဒါနာကောင်းမှုကိုတတ်နိုင်ကြများပြုနိုင်ကြရမယ်ပေါ့နော်ပြီးတော့ဒီခန္ဓာကိုယ်ကြီးရဲ့အနှစ်သာရလို့ဆိုရမယ်ကိုချင်းတရားကိုတတ်နိုင်တဲ့မြတ်ခန္ဓာကိုယ်နဲ့တွဲမိနေအောင်ကျင့်သုံးနိုင်ရမယ်နော်။နောက်ရှင်သန်ခြင်းရဲ့အနှစ်သာရလို့ဆိုရမယ်အ သိဉာဏ်ပညာဘာဝနာတရားကိုလည်းပဲဒီရှင်တန်ခြင်းကိုပဲအကြောင်းပြုပြီးတော့ရအောင်ကျူစာအထောက်ကျမ်းပေါ့နော်။ဒါကြောင့်ပေတပေါင်းတရားတို့ဒီအနှစ်သာရ၃ပါးကိုထိုက်တိအားလျော်စွာရအောင်ကျူစာအထောက်နိုင်ကြလေ။သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ပြုလို့အထောက်အပံ့တော့တဏ္ဍကောင်းမှုဒီလာကောင်းမှုဘာဝနာကောင်းမှုအစုစုလို့ဤအစွမ်းတတိကြောင့်မဉ္ဇဉ်ဘုံဉာဏ်မျက်နှိမ်ပံကိုလင်မြန်ထုတ်ချောက်မြတ်မောပြုကြပါစေကုန်သောဟုပတနာအောင်စုပြုကြကုန်ရာတည်းသာသာ